ဒီတပတ်တော့မြန်မာနိုင်ငံမှာထွက်တဲ့တွင်းထွက်ကြောက်မြက်တွေအကြောင်း GSC ကြောက်မြက်သင်တန်းကျောင်းကကြောက်မြက်ပညာရှင်ဆရာဦးတင်ကျော်တန်းကပြောပြပေးမှာပ
ါ။ကြောက်မြက်ဆိုတဲ့ definition ကတော့ပြောမယ်ဆိုတော့ကျေပြန့်တယ်လို့ပြောလို့ရပါတယ်။အခုနောက်ပိုင်းဆိုရင်သူကလှပတော့တော့လူတွေတံမိုးထားတော့ဆွဲဆောင်မှုရှိတော့ဘယ်ရောက်တူမဆိုကြောက်မြက်လို့တော့မှခေါ်ခြင်းတဲ့သဘောမျိုးဖြစ်နေတယ်။ဒါပေမဲ့တကယ်တကယ်တိတိကျကျပြောရရင်တော့ကြောက်မြက်လို့ခေါ်ဖို့ဆိုရင်တကယ်တမ်းဒါကတွင်းတွက်တဘာဝတွင်းတွက်ဖြစ်ရပါမယ်။နော်လူလုတာမဖြစ်ရပါဘူး။နောက်သူ့မှာခုနလိုပဲပေါ့။လှပမှုရယ်၊ကြံ့ခိုင်တည်မြဲမှုရယ်၊ရှားပါမှုရယ်ဒါအရင်ချင်းသုံးရပြည့်စုံသွားပါမယ်။နော်အဲ့တော့ကျွန်တော်ဘာမှယူမှာလဲကြောက်မြက်ဆိုတာကြောက်မြက်လို့သတ်မှတ်တာခုနစိန်ပရမညာနီလာကြောက်စိန်နောက်တစ်ခါတခြားရောင်စုံကြောက်တည်ရှိတယ်။ကြောက်မြက်ဟိုနဲ့တန်ဖို့ဗမာနိသာလူမကြီးတဲ့ကြောက်မြက်အားလုံးတွင်းတွက်အားလုံးလှပတဲ့တွင်းတွက်အားလုံးကိုကြောက်မြက်လူရဲ့သတ်မှတ်ပါတယ်
။မြန်မာနိုင်ငံမှာအဓိကထွက်တဲ့ကြောက်မြက်တွေကဘာတွေပါလဲ
။ရေပုံကပြောမယ်ဆိုလို့ရှိရင်တော့ကြောက်မြက်အစုံထွက်တယ်လို့ပြောလို့ရပါတယ်။ဒါပေမဲ့ချွင်းချက်အနေနဲ့ကျွန်တော်ဗမာပြည်မှာများမထွက်ပါဘူးမထွက်ဘူးဆိုတာကျွန်တော်ကမတွေ့သေးတာလေးဖြစ်နိုင်တယ်ကျွန်တော်ကရှိကုန်မရှိတာလေးဖြစ်နိုင်ပါတယ်เนาะအဲ့ဒါတစ်ချက်ရယ်နောက်တစ်ခုက Opel ပေါ့เนาะကျွန်တော် Australia မှာထွက်တဲ့ Opel ကဗမာပြည်မှာအဲ့လိုကြောက်မြက်တန်းဝင်တဲ့ Opel မတွေ့ရသေးပါဘူးဒါပေမဲ့တချို့ location တွေကနေတချို့ဒေသတွေကနေတော့ Opel အမျိုးအစားမျိုးဝဲတစ်ခုစားနှစ်ခုစားတွေ့ရဲဆိုတဲ့သတင်းတော့ရှိပါတယ်သို့တော့များများဆားဆားတော့ကျွန်တော်information မရထားသေးပါဘူးအဲ့တော့အဲ့နှစ်ခုကလွှဲရင်ကြောက်မြက်အားလုံးနှီးပါထွက်တယ်လို့ဆိုလို့ရပါတယ်ဒါကဘာပြည့်ထူးခြားတဲ့အချက်ပဲဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကြောက်မြက်တွေထဲမှာတန်ဖိုးအရှိဆုံးကစပြီးတော့နည်းနည်းပြောပြပေးပါဆရာဟိုနာမည်လေးတွေတက်ပြတန်ဖိုးအ
ရှိဆုံးကတော့ကျွန်တော် Ruby Sapphire ကတော့တန်ဖိုးအရှိဆုံးလို့သတ်မှတ်လို့ရပါတယ်အဲဆိုလိုတာကတကယ်တမ်းကျတော့ရေပုံကပြောမယ်ဆိုလူတိုင်းကစိန်ကိုတန်ဖိုးချီးတယ်လို့ခေါ်ကြပါတယ်သို့တော့ဘာမှပြင်မစိန်အနည်းချင်းပဲထွက်ပါတယ်တပွင့်ကြီးရှင်ပြီးပြောမယ်တကလတ်စီတုံးကြီးရှင်ပြီးပြောမယ်ဆိုလို့ရှိရင်ပရမားနီလာကိုစင်ရမမိပါဘူးเนาะသူတို့ record တွေရဆိုလို့ရှိရင်လည်းဥမာတချို့စိန်ကြီးဈေးကြီးပဲဆိုရယ်စိန်နဲ့ဈေးကြီးပဲဆိုရယ်ပရမားကိုရှင်လိုက်လို့ရှိရင်တကလတ်နှုံကတော်တော်ကြီးကွာတယ်ပရမားနီလာပို့ပြီးတော့တံမူးကြီးနေတာတွေ့ရပါတယ်တကယ်ဈေးကြီးချင်းရှင်မယ်ဆိုရင်အဲစိန်တဲ့ကိုအများကြီးဈေးကြီးပါတယ်နောက်တစ်ခုကဘာကြောင့်လဲဆိုတော့ရှင်ပြောမယ်ဆိုရင်တစ်ချက်ကပရမားနီလာနဲ့ရှင်စိန်ရလေးနည်းနည်းပေါ်များများတွေ့ရတယ်ဒါတစ်ချက်နောက်တစ်ခုကစိန်ရအရွယ်ကြီးကြီးပရမားနီလာဆိုင်များများဆားဆားတွေ့ရတယ်ပရမားနဲ့နီလာမှာတော့မှနီလာအရွယ်ကြီးကြီးတွေ့ဖို့ပိုလွယ်ပါတယ်ပရမားအရွယ်ကြီးကြီးတွေ့ဖို့ခဲရင်ပါတယ်ဒါကြောင့်မလို့ပရမားအကြီးသေးကောင်းကောင်းအရွယ်ကြီးပြီဆိုရင်သူနဲ့အရွယ်စားတူတဲ့စိန်တော့ဘူးသူတဲ့အရွယ်စားပိုကြီးတဲ့စိန်နဲ့ကိုတန်ဖို့အရန်များပါတယ်အတိကတော့ရှားပါလို့ပါမြရလေအဲ့ဒီအတိုင်းပါပဲဒါပေမဲ့ကျွန်တော်ဗမာပြည်မှာတော့မြမထွက်ဘူးပေါ့အဲ့တော့တံခိုးကြီးတဲ့ကြောက်ဆိုရင်ကျွန်တော်ကအတိကတော့ဗရမျာနဲ့နီလာနောက်တစ်ခါကြောက်စိမ့်ပါကြောက်စိမ့်ကလည်းအဲ့လိုပဲတပွင့်ချင်းရှင်မယ်နော်ဈေးကြီးပဲဆိုရှင်မယ်ဆိုရင်တချို့ကြောက်စိမ့်တွေကစိန်ကိုကောင်းကောင်းမိနိုင်ပါတယ်စိန်ရဲ့တံခိုးရှင်ရဲတဲ့တွင်းတွက်တွေဖြစ်ပါတယ
်ဗရမျာနဲ့နီလာလိုအဖိုးတန်ကြောက်တွေကိုမြန်မာနိုင်ငံရဲ့ဘယ်နေရာတွေမှာတွေ့နိုင်ပါသလဲ
ပရမားနီလာတော့အလုံးသိတဲ့အတိုင်းပဲအဓိကထွက်တာတော့မိုးကုတ်ဒေသတော့အကောင်းဆုံးနဲ့အများဆုံးထွက်ပါတယ်ဒုတိယအနေနဲ့ကျွန်တော်ပြောရရင်တော့အရေးကြီးတာမိုင်းရှူပေါ့နော်ကျွန်တော်တောင်ပိုင်းရှမ်းပြည်မှာရှိတဲ့မိုင်းရှူမိုင်းရှူမှာပရမားထွက်တယ်ဆိုတာသိရတော့အနည်းအစိတ်လောက်ပဲရှိပါသေးတယ်အဲနောက်တစ်ခုကအချင်းပြင်းနဲ့ကျွန်တော်ကြောက်စိမ့်တွင်းကိုသွားတဲ့လမ်းမှာရှိတဲ့နတ်ရာဆိုတဲ့ရွာရှိပါတယ်အဲ့ဒီမှာရေစိတ်ရှိတယ်နတ်ရာစိတ်ပေါ့ဒီရွာအဲ့ဒီမှာလည်းပရမားနီလာထွက်ပါတယ်အဲ့တော့အဲ့ဒီဟာတော့သူတို့သိတာ information ကနှစ်တရာကျော်လောက်ရှိပါပြီဒါပေမဲ့အခုနောက်ပိုင်း15နှစ်အနည်းနဲ့ဆယ်မှာတော့အဲ့ဒီရာကြောက်တွေဈေးွက်တွေကိုရောက်လာပါတယ်နောက်ထပ်ဘယ်နေရာတွေကအရေးကြီးသေးလဲဆိုဆိုပါစို့မြောက်ပိုင်းရှမ်းပြည်ပြင်လုံဒေသအဲ့ဒါလည်းအရေးကြီးပါတယ်သို့တော့အဲ့ဒီမှာတော့ပရမားကိုသူတို့ဘယ်လိုခေါ်မလဲများများဆားဆားလက်တလုံးမှာမထုတ်ပါဘူးဘာလို့ဒေတာကနည်းနည်းလေးအလှမ်းဝေးတယ်အဲအဓိကတော့အဲ့ဒါအကြောင်းပါအခုနောက်ပိုင်းကျွန်တော်ကရင်ပြည်နယ်မှာလည်းတွေ့ပါတယ်အလားတူပဲကြောက်စိမ့်တွင်ဒေတာမှာပဲနော်ဆိုပါစို့ကချင်ပြည်နယ်ပဲတနိုင်းမှာလည်းတွေ့ပါတယ်နော်အဲ့တော့ကျွန်တော်ထင်တော့ကျွန်တော်ဗမာပြည်မှာဟိုတချို့ဒေတာတွေကတေချာဘူမိဗေဒအဖြစ်မလေ့လာသေးတာတွေတော်တော်များများကြံပါသေးတယ်အဲ့တော့အဲ့ဒီဒေတာတွေမှာလည်းနောက်ပိုင်းမှာဗရမားတို့နီလာတို့ခွက်ရအစ်စ်တွေတွေ့ဖို့အလားအလာအများကြီးရှိတယ်လို့ကျွန်တော် ယုံကြည်ပါတယ်
။ကချင်ပြည်နယ်ကကြောက်စင်းကတော့အထူးခြားဆုံးပါ
။ကြောက်စင်းကတော့လေကချင်ပြည်နယ်ပါပဲ။အဲ့တော့ကြောက်စင်းနဲ့ပတ်သက်လို့ပြောရရင်လေကဘာပေါ်မှာကြောက်စင်းတွေ့နိုင်တဲ့ဒေသဟာလေနိုင်ငံ၅နိုင်ငံလောက်ရှိပါတယ်။အဲ့မှာအထူးခြားတာဗမာပြည်မှာတော့အကြီးသွေးလဲကောင်းတယ်အခြေအတွက်များများလဲထွက်ရှိပါတယ်။အဲ့ဒါတခုကတော့အရန်ထူးခြားပါတယ်။အဲ့တော့ကျွန်တော်ကစီဝိုင်းအရာပြောမယ်ဆိုရင်သုံးမို့ရှင်ထုတ်လုပ်မှုနဲ့ပဲဖြစ်စီပြောမယ်ဆိုရင်ကြောက်စင်းနဲ့ပတ်သက်လို့ကမ္ဘာပေါ်မှာမြန်မာနိုင်ငံတခုတည်းကနေပဲအဓိကထွက်တယ်လို့ဆိုနိုင်ပါတယ်။အဲ့တော့အဲ့မှာလဲကျွန်တော်တခုပြောစရာတော့ရှိပါတယ်။ကြောက်စင်းလို့သတ်မှတ်တဲ့တွင်တွက်ကနှစ်မျိုးရှိပါတယ်။တခုကတော့ဂျီတိုက်နောက်တစ်ခုကတော့နက်ဖရိုက်ဆိုရှိပါတယ်။နက်ဖရိုက်နဲ့ဂျီတိုက်ရှင်းမယ်ဆိုရင်ဂျီတိုက်ကတော့တံမှုပူကြီးပါတယ်။ပူလဲလှတယ်ပူလဲမာတယ်အခုပြောတာကျွန်တော်ပြောတာဂျီတိုက်ကိုပြောတာပါဂျီတိုက်ကကမ္ဘာမှာ9နေရာပဲတွေ့နိုင်တယ်နက်ဖရိုက်ကတော့9နေရာမကပါဘူးတွေ့နိုင်ပါတယ်တရုတ်ပြည်မှာလည်းတွေ့ပါတယ်ဟောဂျီတိုက်ကတော့ကျွန်တော်တို့အတိကကမ္ဘာမှာဗမာနိုင်ငံတစ်ခုတည်းရပဲထွက်တယ်လို့ဆိုနိုင်ပါတယ်အခမ်းပြီးပေါင်းချင်းဒေတာနဲ့အဲ့ဒါတော့စကိုင်းတိုင်းနဲ့ရောက်သွားပြီဘာကမှာတော့အတိကကြောက်စိမ့်ထွက်တာကြောက်မြတ်တောင်းဝင်တဲ့ဂျီတိုက်ကိုပြောတာပါ
ကြောက်မြတ်ပညာရှင်ဦးတင်ကျော်တန်ပါ precious stone လို့ခေါ်တဲ့အဖိုးတန်တန်းဝင်ကြောက်တွေဖြစ်တဲ့ဗရမယာနီလာနဲ့ကြောက်စင်းတွေအကြောင်းအဓိကထားပြီးပြောသွားတာပါနောက်တစ်ပတ်မှာတော့အဖိုးတန် precious stone တဲ့မှာပါဝင်တဲ့စိန်အပြင်ဗရမယာနီလာနဲ့ကြောက်စင်းတွေတော့တန်ဖိုးမရှိပဲမဲ့မြန်မာနိုင်ငံမှာထွက်တဲ့ semi precious လို့ခေါ်တဲ့ရှားပါးကြောက်မြတ်တွေအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်